သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်ကိုဗစ်ဖြစ်ပြီးတော့ပျောက်သွားတဲ့လူတွေကနောက်ပိုင်းမှာဒီ long covid ဆိုတဲ့ဥစ္စာကိုခံစားရတယ်လို့ပြောပါတယ် long covid ဆိုတာဘာလဲဆိုတာနည်းနည်းရှင်းပြပေးပါဟု
တ်ကဲ့အဲ့ဒါရဲဟိုကောင်းတဲ့မိကမှာအဲကအခုဒီလူကြီးယောဂါဟိုအထူးပြုတော့လူကြီးယောဂါတွေကြည့်တဲ့အခါမှာဒီမနှစ်ကပေါ့နော်ဒီမှာ first wave second wave မနှစ်ကအချိန်မှာဖြစ်တော့ nursing home တွေမှာ TV မှာလည်းတွေ့ကြပါမှာဆိုတော့ဒီ Melbourne မြို့မှာ outbreak တွေဖြစ်ကြတယ်ဖြစ်ကြတော့ဒီလူကြီးတွေက covid ရောဂါကိုတော်တော်များများကူးစက်ခံရတယ် covid ဖြစ်ပြီးတဲ့အခါမှာဟာတော့လူကြီး population ကိုကြည့်တဲ့ဆရာဝန်ဆိုတော့ဘာတွေ့ရလဲဆိုတော့ချောင်းဆိုးတာနာစည်းတာဒီမှာဖျားတာတချို့လူတွေလည်း positive ဖြစ်တယ်ဘာမှယောဂလက္ခဏာမပြလိုက်ဘူးဒါပေမဲ့ပြီးသွားတဲ့အခါမှာဘာတွေ့ရလဲဆိုတော့သူတို့ကအင်္ဂလိပ်လို post covid complication ပေါ့နော် covid ဖြစ်ပြီးနောက်ဆက်တွဲဖြစ်တဲ့ယောဂတွေမှာဘာဖြစ်ပါလဲဆိုတော့တချို့လူတွေဆိုရင်နှုန်းနေပေါ့နော် energy သူတို့မှအားအင်မရှိဘူးလို့ခံစားရတယ်တချို့လူတွေဆိုလို့ရှိရင်ဟိုစိတ်နဲ့ပတ်သက်တာပေါ့နော်သူတို့မှအရင်ကဟိုစိတ်ယောဂခံရှိရင်ရှိနေဒါပေမဲ့covid ဖြစ်ပြီးရတဲ့နောက်မှာသူတို့ရဲ့ဒီစိတ်ကဒီစိတ်ဓာတ်ကျပြင်းဖို့ပိုလွယ်တာစိတ်မကောင်းဖြစ်ဖို့ပိုလွယ်တာနောက်တစ်ခုကတော့ဒီအင်္ဂလိပ်လိုဟာ delirium လို့ခေါ်တယ် delirium ဆိုမြန်မာလိုဘယ်လိုပြောမလဲဆိုတော့ဟိုရုပ်တရက်ဒီငြင်းမကောင်းဖြစ်လို့ရှင်တိတ်နေမကောင်းဖြစ်တော့အုံနောက်ကကြောင်သွားတာပေါ့လေသူတို့ဘယ်နေရာမှာရောက်နေမှမသိဘူးသူတို့ကိုသူတို့ဘလို့မှမသိတော့ဘူး covid ဖြစ်တဲ့ဒီလူကြီးတွေမှာသူတို့မှာအရင်တည်းက memory ပေါ့နော်အသိဉာဏ်ဒီ Alzheimer dementia လို့မျိုး dementia ရှိတဲ့လူတွေဆိုရင်တော်တော်ကြာရဲ့ဒီအဲ့ဒီ delirium ပေါ့အုံနောက်ကဘယ်နေရာရောက်မှမသိဘာမှမသိအဲ့လိုဟာရောပတ်နေတဲ့သူလူနာရယ်ဆိုလာနေချီတဲ့အထိဟိုတွေ့ရတာဟိုတို့မြင်ရပါတယ်ဆိုတော့အဲ့တခုလဲစိတ်ပူလာတာပေါ့လေ post covid complication ကဘလို့တွေဆက်ဖြစ်လဲဒါလူကြီး population အခုလူငယ်တွေနောက်ကလေးတွေပေါ့လေကလေးတွေမှာလဲ Melbourne မှာကူးစက်ကြတဲ့ခါကျတော့ long term ရေရှိမှာဘလို့ဖြစ်မလဲဆိုတာကိုစိတ်ဝင်စားနေအားလုံးကလဲသူတည်စနာပြုနေကြပါတယ
်နောက်တစ်ခုကကျွန်တော်တို့ဒီမြန်မာလူမျိုးစုတွေထဲမှာ covid ကဝစီထိုးဖို့တုံဆိုင်နေတဲ့လူတွေရှိပါလားအဲ့ရတွေကိုတွေ့ဘူးပါလား
โอเคไอ้ที่อาจารย์บอกว่าเหมือนส่วนเนาะหาผู้ patient เนี่ย privacy โหแล้วให้ protect ลงขึ้นแต่แม้กูเนี่ยตีได้ดูปะเนาะมันจังคือกูเนี่ยตีได้ดูเว้ยเนี่ยเนี่ย3เนี่ยมาเว้ยกูเนี่ยคืนเนี่ยมีตาอยู่โหลคืนเนี่ยอาม่าเดียวแกตู้มาคลีเหมี่ยวชื่อคลีเหมี่ยวก็7นาทีแทบปะตรุสู่กากเวซี้ทั่วมาใส่ปูเลย again ปะเนาะตรุบักก็อเมียจ้าเนาะกากเวซี้ทั่วพี่แล้วดีกากเวซี้เนี่ยပြေထွက်ဆိုးကျိုးတွေကိုစိတ်ပူတယ်လောလောဆယ်ကြီးသူတို့အထိုးသေးဘူးလို့ဆုံးဖြတ်တယ်သူတို့လည်းဒီ Melbourne မြို့ပြမှာပဲနေတယ်ဆိုကိုနဲ့တီးတဲ့လူတွေမှာကိုအဲ့လိုမထိုးကျင်တဲ့လူတွေရှိတာကိုတွေ့ရပါတယ်သူတို့ကလည်းကိုခင်လို့ပေါ့နော်ဖုံးဆက်တယ်မေးတယ်ကိုလည်းကိုတက်နိုင်တယ်များရှင်းပြတယ်ဒါပေမဲ့နောက်ဆုံးသူတို့ရဲ့ဆုံးဖြတ်ချက်ကမထိုးသေးဘူးလို့ဆုံးဖြတ်တယ်အဲ့လိုမျိုးရှိတာကိုလည်းတွေ့ရတယ်ဒါပေမဲ့နောက်ဆုံးကျတော့ဟာတော့ဘာမြင်လဲဆိုတော့ဒီ COVID-19 ဆိုတာအင်္ဂလိပ်လိုက public health ပေါ့နော်ဒါလူအများနဲ့ဖြစ်တဲ့ရောဂါဆိုတော့လူတို့ရဲ့အမြင်အတိတ်ရေးကြည့်တယ်လူတို့ကမထိုးကျင်ဘူးမလုံးချင်ဘူးအနောက်ကနေဒီအစိုးရပြောတာတွေကိုလုံးဖို့ဝင်လေတယ်ဆိုရင်ဒီယောဂါကိုအခုတော့မဟုတ်ဘူးနော်ကာကွယ်ရတာတော့ခက်ပါတယ်ဒါပေမဲ့လူတွေကိုအချိန်ပေးဖို့လည်းလိုမယ်လို့ဟာမြင်တယ်နံပါတ်1ကယောဂါဖြစ်တဲ့နှုံးပါလေတိတ်ညံနေနံပါတ်2ကဒီကာကွယ်ဆေးရလဲတစ်နှစ်ခွဲလောက်ကမှပေါ်ပေါက်လာပြီးတော့ဘေးထွက်ဆိုးကျိုးတွေကလည်းရှိတဲ့လောက်ရှိတဲ့ခါကျတော့လူတွေဘက်ကလည်းသူဒီကာကွယ်ဆေးကိုယုံကြည်မှုအားနည်းတာပေါ့နော်ဆိုသူတွေကိုလည်းအပြစ်တော့မတင်ပါဘူးဒါမှမဟုတ်ညှော်လင့်တာဒီအချိန်တိုင်းတာတခုပေါ့နော်လူတွေကိုအချိန်တိုင်းတာတခုထိပေးပြီးတော့သူတို့ပိုးအကြောင်းနဲ့ဒီကာကွယ်ဆေးထိုးခြင်းရဲ့အကျိုးကျေးဇူးတွေကိုပို့ပြီးတော့တိလာရင်တဖြည်းဖြည်းနဲ့လူတို့ရဲ့ပါဝင်မှုပိုများလာပါသေးလို့ဟာကဆုတောင်းပါတယ်
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ Melbourne မှာရော Sydney မှာရောကျွန်တော်တို့ဒီ lockdown တွေရှိနေပါတယ်အဲ့တော့ lockdown အတွင်းမှာတချို့လူတွေကစိတ်ဖိစီးမှုယောဂါတွေခံစားရမှာတော့သိကြပါတယ်အဲ့တော့အဲ့အမျိုးစိတ်ဖိစီးမှုဖြစ်လာတယ်ဆိုလို့ရှိရင်သူတို့အနေနဲ့ဘာလုပ်သင့်တယ်လို့ဒေါက်တာသင်းသင်းခိုင်အနေနဲ့အကြံပေးခြင်းပါလဲ
ဟုတ်ကဲ့ဒီမေးခွန်းကိုမနှစ်ခါဟန်တို့ဒီ covid ယောဂါနဲ့စိတ်ဖိစီးမှုအကြောင်း session တခုဟန်တို့လုပ်ခဲ့တယ်ပေါ့အဲ့ဒီဟာကတော့အဲ့ဒီနေရာတော့ ဒီကိုဗစ်ယောဂါဖြစ်တာကိုစိတ်ပူရတာလည်းမှန်နေမယ်ဒီစိတ်ဖိစီးမှုကြောင့်လူတွေရဲ့ကျန်းမာရေးကိုထိခိုက်နေတာလည်းအမှန်ပါပဲအဲ့ဒါကတော့လေအဖြေတစ်ခုတည်းဟာပြောလို့ရရင်သိကောင်းမယ်လို့ခါညွှန်လင့်တယ်ဒါပေမဲ့တကယ်တမ်းကျတော့အဖြေကတော်တော်လေးခက်တယ်နံပါတ်1ကတော့ဟို call for help ပေါ့နော်အကူအညီတောင်းပါလို့ပြောချင်ပါတယ်ကိုယ်စိတ်ထဲမှာစိတ်ခုနလိုပေါ့နော်စိတ်တိုးလာတယ်ဘဝင်မကျဖြစ်တယ်ဟိုစိတ်မကောင်းဖြစ်တယ်စိတ်ကကြလာတယ်ဒီလို lockdown ထဲမှာကြာကြာနေတဲ့အခါမှာဟိုဖြစ်လာလို့ရှင်နံပါတ်1ဟာတော့အကူအညီတောင်းပါလို့မေတ္တာရခံခြင်းပါတယ်ကိုနဲ့ခင်နဲ့လူဖြစ်ရင်ဖြစ်မယ်တကယ်ချင်းဖြစ်ဖြစ်မယ်မိသားစုဖြစ်မယ်ဆရာဝန်ဖြစ်ရင်ဖြစ်မယ်နောက်အခုဒီ Australia မှာဆိုရင် COVID helpline COVID hotline ဟို state တိုင်းမှာနံပါတ်2ရှိပါတယ်24နာရီခေါ်လို့ရပါတယ် 24/7 ပေါ့နော်တပတ်ခုနှစ်ရက်အဲ့ line ကိုဖြစ်နိုင်ခေါ်ပါလို့ပြောချင်ပါတယ်ဒါပေမဲ့ဗမာလူမျိုးတွေအတွက်ပေါ့နော်အဲ့ဒီတော့ English ကမပြောတတ်တဲ့လူတွေကအဲ့လိုခေါ်ဖို့ကခက်တယ်ဘာလို့လဲဆိုတော့ language ဒီဘာသာကြားဖြစ်နေတော့ပြောရခက်တဲ့အခါကျတော့ကိုနဲ့တီးတဲ့လူပေါ်လေးမိတ်ဆွေချင်းချင်းကိုခေါ်ပါတယောက်နဲ့တယောက်နဲ့အကူအညီတောင်းပါအဲ့ဒါကနံပါတ်1နှစ်ကတော့ကိုအဲ့လိုမျိုးဖြစ်လာပြီဆိုလို့ရှိလို့ရှင်ပေါ့နော်ဘယ်လိုလုပ်လို့ရမလဲဥပမာအခုဆိုရင်တော့ဒီ Victoria မှာအင်္ဂလိပ်လိုဆိုရှယ်ဘာဘောပေါ့နော်လူတယောက်ထဲနေတဲ့လူတို့လုံးလီဖြစ်နေတဲ့လူတို့မဟုတ်လည်းကလေးငယ်ငယ်လေးတွေမွေးထားပြီးတော့ကလေးလေးကိုကြည့်နေရတဲ့မိဘတွေတို့အကူညီလိုရဲ့လို့ဆိုရင်ဆိုရှယ်ဘာဘောဆိုတဲ့ကူတကလူတွေကိုဒီဥမာဟန်ထားရဟန်တယောက်ထဲနေတဲ့အမေပေါ့ကလေးလေးရှိမယ်တယောက်ထဲဖြစ်နေတဲ့နောက်ထပ်ကိုနဲ့ခင်နဲ့မိတ်ဆွေတယောက်ကိုကွာဒီ group ရင်းအိမ်မှာ nominate လုပ်တယ်လို့ပြောပါတော့သူတို့ကိုဟိုကြီးပြောလိုက်လို့ရတယ်အဲ့လူနဲ့ကိုနဲ့ဟိုအမြဲတမ်းပေါ့နော်ဒီတွေးဖို့အတွက်ကိုပေးထားတဲ့ system တွေလည်းရှိပါတယ်ဆိုတော့အဲ့လိုမျိုး social bubble ကိုဖြစ်နိုင်လို့ရှိလို့ရှိရင်စူးစမ်းပြီးလုပ်စီခြင်းနဲ့လူနဲ့တယောက်နဲ့တယောက်နဲ့တွေးဖို့ကတိတ်အရေးကြီးတယ်နောက်တစ်ခုကတော့ဟိုမှန်တမ်းနဲ့ဝေးရေးကြေးရေးပေါ့နော်ဒီ covid lockdown ဖြစ်တဲ့ကမှာလူတော်တော်များများအလုပ်အကိုင်းနေမကြည့်ဖြစ်ကြရဲငွေရင်းချင်းချက်တဲမှုရဖြစ်ကြရဲအတိုးရလည်းသူတက်နိုင်ကြများကူညီနေရဲအကယ်၍ဒီငွေရင်းချင်းချက်တဲတာကြောင့်ဒီလိုစိတ်ပင်ပန်းမှုစိတ်နှောက်ယှက်ဖြစ်မှုတွေ့ရတာလည်းအလိုလိုနာရီမှာအများကြီးတွေ့ရတယ်အဲ့လိုဖြစ်ခဲ့ပြီဆိုရင်လည်းကြိုတင်ပြီးတော့ပေါ့နော်ကိုယ့်ရဲ့ community ပေါ့နော်ဒီမြန်မာ community ဖြစ်ဖြစ်လဲဟိုဒီတိုင်းရင်းသား community ဖြစ်ဖြစ်လဲဘာသာရေး community ဖြစ်ဖြစ်လဲအချင်းချင်းအကူအညီတောင်းမှာအကူအညီပေးပေါ့နော်ကိုပေးနိုင်တဲ့လူရယ်လည်းအခုကြီးတက်နိုင်တဲ့မြစူးစူးဝေးဝေးနဲ့နေပြီးတော့ပေးဖို့အားမပြောနဲ့ပါတယ်အဲ့လိုမျိုးအမြင်တော့ community ပေါ့ကိုအချင်းချင်းဖြည့်ရှင်းပြီးတော့မိသားစုလိုဖြည့်ရှင်းမှာပဲဒီယောဂရှေဒီအချိန်တွင်းမှာအဆင်ပြေနိုင်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ဒေါက်တာသင်းသင်းခိုင်အခုလိုရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဒီကျေးဇူးတင်ပါတယ်ဒီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ